ထိုင်းမြန်မာနယ်စပ်တနင်္သာရီတိုင်းကော့တောင်ခရိုင်နယ်ကမာရန်ကြီးရွာမှာရှိတဲ့မာရန်ရဲစခန်းကိုဒေသခံကော့တောင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကစနေနေ့မနက်ပိုင်းတုန်းကဝင်ရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေဖြစ်နေတာမှာဒေသခံ200လောက်ကတော့ထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ကော့တောင်ဘက်ကနောက်ဆုံးအခြေအနေကိုတော့ထိုင်းရှင်ဆိုင်တနင်္သာရီမှာမဲအီးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်တနင်္လာရီတိုင်းပေါ့တောင်ခရိုင်ခမောက်ကြီးမြို့နယ်မာရန်ကျေးရွာတဲကမာရန်ရဲစခန်းကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဇွန်လ22ရက်နေ့မနက်ကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်ရဲကဲစခန်းကစစ်သားနဲ့ရဲတွေကတစ်ဖက်ပေါ့တောင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကတစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေကြောင့်မာရန်ကျေးရွာသားတွေဟာထိုင်းနိုင်ငံရနောက်ခရိုင်ထဲကိုထွက်ပြေးသွားကြတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပါတယ်
အပေါ်ကပေါကပေါအဆောက်အဉ်ကိုတိုက်တယ်။တကယ်အခါမှာသူတို့ဟိုအပေါ်တကယ်ကသူတို့ဝင်တိုက်တဲ့အခါမှာဒီ information ကဟိုတချို့ချိလိုက်ပြီးရတာဟိုကဲစခန်းကမှစပါးပါရဲစခန်းမှာ AR server ရှိတယ်ဆိုပြီးတော့သူတို့အစားတာတတိယလို့ဟိုဝင်ရောက်ပြီးနေတာပေါ့နော်။အဲဝင်ရောက်ပြီးနေတဲ့အခါကျတော့ပဲစပါး AR ကသူတို့မြန်မာထုတ်လို့မဟုတ်ပဲနဲ့ AR မြန်လေးတော့ရှိတယ်ပေါ့။သုံးဆယ်ကျော်လောက်ရှိတယ်လို့ပြောတယ်ကြာ။အော်ဒီတိုက်ပွဲအပြင်မှာသူတို့တိုက်ပွဲဖြစ်တဲ့တော့ဟိုပေးခံဖြစ်တာပေါ့နော်ပေးခံဖြစ်တယ်ဒါပေမဲ့ဒီတိုက်ပွဲတိမသူတို့ကနေပေါ်တော့ပကပဖိခံနေလေးနေကြီးနဲ့ဟိုပိတ်တယ်နေလုတ်တယ်ဒါပေမဲ့သူ့မှာလေးနေလေးကဟိုဟိုကြက်ပိတ်တာပေါ့နော်ကြက်ပိတ်တယ်သူတို့ကရှိရှိဖြစ်တယ်ဟိုပိတ်လို့မရတဲ့ခါလေးမျိုးရှိနေချင်းနေရှိတယ်ရက်စကန်ကိုဟိုပြည့်တဲ့ခါမှာဒီလက်ပေါ်တရားကကြောက်တော့တယ်ကြက်တယ်ပဲဒီတိုက်ပွဲဖြစ်တဲ့အချိန်မှာပဲဒီဒါကအရောက်ဘာကြီးတော့မာကြီးတော့ဒီကအရောက်နေရာလောက်ရှိတာပေါ့နော်အလုံးကထိုက်တဲ့ကိုသူက
ခပြေးလာတဲ့မြန်မာနိုင်ငံသားတွေကိုတော့ထိုင်းနိုင်ငံဘက်ချမ်းရနောက်ခရိုင်ထဲကနတ်ချက်မြို့နယ်အမှတ်9နန်းတောင်ကျေးရွာသားတွေကကူညီပေးထားပြီးနေရာထိုင်ခင်းစီစဉ်ပေးထားပါတယ်။မာရန်ကျေးရွာသားတွေကတော့တိုက်ပွဲတွေဖြစ်ပြီးအိမ်တွေကိုလည်းလက်နက်စီစဉ်နေကြားရောက်ပေါက်ကွဲခဲ့တာကြောင့်အသက်အန္တရာယ်တွေကိုစိုးရိမ်ပြီးထိုင်းဘက်ကိုထွက်ပြေးလာရတယ်လို့လည်းဆိုပါတယ်။2021ခုနှစ်မှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကကော့တောင်ခရိုင်ထဲမှာတိုက်ပွဲတွေဖြစ်တိုင်းမှာဒေသခံတွေဟာယာကနန်းနဲ့ထိုင်းဘက်ကိုထွက်ပြေးလာလေးရှိပြီးတိုက်ပွဲတွေငြင်းငြမ်းသွားမှသာနေရာပြန်လေးရှိပါတယ်။အခုလိုမျိုးထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တွေကိုထိုင်းဘက်ကစစ်တပ်နဲ့နယ်မြေအာဏာပိုင်တွေရဲရွာအုပ်ချုပ်ရေးအဖွဲ့တွေကနေရာထိုင်ခင်းစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့လည်းထိုင်းနိုင်ငံဘက်ကပြောဆိုခဲ့ပါတယ်ရှင်။